ဝန်ကြီးခင်ဗျာအခု MRTV ကိုဘယ်လိုပြောင်းလဲမှုတွေဖြစ်ဖို့များဆောင်ရွက်နေပါသလဲခင်ဗျာ
ကျွန်တော်တို့ရဲ့အဓိကရည်မှန်းချက်ကတော့ကျွန်တော်တို့ MRTV ကိုစံမီတဲ့ပေါ့စံချိန်မီတဲ့ဆိုတော့ပြည်သူလူထုကလည်းလေးထားရမယ်ကျွန်တော်တို့ရဲ့သတင်းတွေပုံမှန်ယုံကြည်မှုရှိတဲ့အများပြည်သူဝန်ဆောင်မှုမီဒီယာကောင်တစ်ခုဖြစ်ဖို့လို့ကျွန်တော်တို့ရည်ရှိမျှော်မှန်းထားတာပေါ့အခုလက်ရှိကာလတို့ပေါ့လေလာမယ့်တစ်နှစ်ခွဲတွင်းမှာတော့ကျွန်တော်တို့ဒီဥပဒေအရအများပြည်သူဝန်ဆောင်မှုမီဒီယာမဖြစ်ခင်ကြားထဲမှာတတ်နိုင်သမျှအများပြည်သူဝန်ဆောင်မှုမီဒီယာတစ်ခုရဲ့ဇယိုက်လက္ခဏာတွေစံနှုန်းတွေတန်ဖိုးတွေကိုကျွန်တော်တို့မြန်မာတမ်းမှာကျွန်တော်ထည့်ပြီးတော့မှပြောင်းလဲသွားဖို့ပါဒါကတော့ကျွန်တော်တို့ရည်မှန်းချက်နှစ်ခု
ဟုတ်ကဲ့အဲ့တော့လက်တော်ဒီလှုပ်ဆောင်မဲ့လုပ်ငန်းတွေကိုကျွန်တော်ဒီထက်ပို့ပြီးနည်းနည်းသိကြလို့ပါတယ်ခင်ဗျာ
ပထမတစ်ခုကတော့ကျွန်တော်ကဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်ပေါ့နော်ကျွန်တော်ပြောင်းမယ်ပြောင်းဆိုရင် MRTV ရဲ့ဖွဲ့စည်းပုံကတော့တမန်ကျွန်တော်တို့အစိုးရဝန်ဌာနတစ်ခုရဲ့ဖွဲ့စည်းပုံလိုပဲကျွန်တော်တို့ပရမစ်ပုံစံဖြစ်နေတာဆိုတော့ဆုံးဖြတ်ချက်ချမှတ်မှုတွေအားလုံးကလည်းအောက်ခြေကနေအပေါ်တက်တယ်အပေါ်ကနေအောက်ပြန်ကျတယ်ဆိုတော့ဖြစ်နေတော့ဒါကတကယ်ကြတော့ဒီ1990ပြည့်လွန်နှစ်တွေမှာကျင့်သုံးတဲ့နိုင်ငံတကာမီဒီယာတွေရဲ့ဖွဲ့စည်းပုံပုံစံနဲ့မတူတော့ဘူးတော်တော်အဲ့ဒီဖွဲ့စည်းပုံကိုကျွန်တော်ဒီလာမယ့်ရေတိုးကာလအတွင်းမှာကျွန်တော်တို့ပြောင်းဖို့မဖြစ်နိုင်ဘူးဖွဲ့စည်းပုံကတော့လက်ရှိတိုင်းမှာရှိမယ်တော်တော်ဖွဲ့စည်းပုံရဲ့အတွင်းရနေတို့မှာဆုံးဖြတ်ချက်ချမှတ်တဲ့လုပ်ငန်းစဉ်တွေကိုတော့ကျွန်တော်တို့ကဟဲ့လားကျွန်တော်တို့ဒီလှည့်ပေးလို့ပေါ့အလင်မှာဆုံးဖြတ်ပေးရမယ့်သူရှိမယ်ဌာနကြီးရဲ့အပြင်မှာရှိမယ်အချင်းချင်းနဲ့ပြန်လာဆက်သွယ်မယ်ဘ ਹੁ နယ်နဲ့ဆက်သွယ်မယ်ဆိုတဲ့ဟာမျိုးပေါ့ဒီလိုပုံစံမျိုးကျွန်တော်ဆုံးဖြတ်ချမှတ်လုပ်ငန်းစဉ်ကိုပြောင်းမယ်အဲ့လိုပြောင်းနိုင်မှုအတွက်ဒါညွှန်ကြားမှုချုပ်အနေနဲ့တချို့ရဲ့လုပ်ပိုင်ခွင့်တွေကိုသက်ဆိုင်ရာဌာနကြီးတွေကိုခွဲဝေပေးရမှာဒီ centralization လုပ်အောင်ဟုတ်ချုပ်ကိမှုရှော့ချမ်းဒါကိုကျွန်တော်တို့ပြောင်းမယ်ပြီးရင်တော့ခုနကကျွန်တော်ပြောတဲ့ရေရှည်ကိစ္စအတွက်ကတော့ကျွန်တော်တို့ဒီလာမယ့်9နှစ်စာကာလအတွက်ကျွန်တော်တို့ရဲ့မဟာဗျူဟာရည်မှန်းချက်ဆွဲမယ်ဆွဲမယ်ဆိုတော့ခါမှာကျွန်တော်အရင်ဆွဲနေကြတိုင်းစက်တီတိုးချက်တာမျိုးလောက်တင်မဟုတ်တော့ဘဲနဲ့လူဆောင်အရင်မြစ်တို့ဘယ်လိုပြုထောင်မလဲကျွန်တော်တို့ရဲ့ editor မူဝါဒဘယ်လောက်ဘယ်လိုဖြစ်ရမလဲအနာဂတ်မှာဖြစ်ပေါ်လာနိုင်တဲ့ဤပညာတွေကဘယ်ဤပညာကိုကျွန်တော်သုံးမလဲပရိသတ်တွေရဲ့လိုအပ်ချက်ကဘာဖြစ်လာနိုင်တယ်နောက်ပြောင်းလဲနိုင်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေတွေကိုကျွန်တော်ဘလို့ထည့်သွင်းစဉ်းစားမလဲဆိုတော့အချက်တွေကိုအခြေခံပြီးတော့မှမဟာဗျူဟာစီမံချက်တခုကျွန်တော်ဆွဲပ
ါဝန်ကြီးကပြောင်းလဲမှုကိုအရှိန်ဟုန်ပြင်းပြင်းနဲ့သွားနေတယ်အမှန်တမ်းပြောရမှဆိုတခြားဝန်ကြီးတွေလှုပ်ဆောင်နေတာလည်းလုံးဝကွဲပြားနေပါတယ်အဲ့လိုမြန်ဆန်တဲ့အရှိန်နဲ့သွားနေတာကိုကြံတဲ့ဒီနှစ်ရှည်လာများစနစ်ဟောင်းအောက်မှာနေလာတဲ့ပုံကိုယ်တွေဝန်ထမ်းတွေလိုက်နာလာအောင်အဲ့ဒါတွေကိုဝန်ကြီးဘလို့ကြော်လွှားမလဲခင်ဗျာ
ကျွန်တော်ပြောင်းလဲမှုလုပ်ရင်ပေါ့ဗျာဘယ်ပြောင်းလဲမှုဆိုပြဿနာကတစ်ခုရှိပါတစ်ကတော့ကျွန်တော်တို့ပြောင်းလဲခြင်းစိတ်မရှိတဲ့သူပေါ့นี่ก็တော့ကျွန်တော်ပြောင်းလဲခြင်းစွမ်းရှိမယ်ဘယ်လိုပြောင်းလဲမှမသိရလူပေါ့ဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြောင်းလို့ဖြစ်စင်မှာတော့ပြောင်းလဲခြင်းစိတ်မရှိရလူကနေပါတယ်အဲ့တော့ပြောင်းလဲခြင်းမယ်ပြောင်းလဲနိုင်အောင်ဘယ်လိုလုပ်ရမလဲဆိုတော့အတွေ့အကြုံနည်းပညာဒါတွေမရှိရလူကများတာပေါ့တောင်းလို့ပြီးခဲ့နှစ်နှစ်တွင်မှာကျွန်တော်တို့ကနိုင်ငံတကာကျွန်တော်တို့ရဲ့လှုပ်ဖော်ကိုင်ပက်တွေနဲ့ကျွန်တော်တင်တန်းတွေအများကြီးပေးခဲ့တယ်အဲ့တော့ကျွန်တော်ရဲ့ယူဆရတော့ကျွန်တော်ပြီးခဲ့တဲ့3နှစ်ကာလအတွင်းမှာရရှိခဲ့တဲ့ကျွန်တော်လေ့ကျင့်မှုတွေဟာကျွန်တော်လိုအပ်တဲ့ပြည်ပြောင်းလဲမှုတွေကိုမြန်မာစံလှုပ်ဖို့လုံလောက်နေပြီလို့ထင်တယ်အဲ့ဘာပဲကြံတော့လဲဆိုတော့သူတို့အနေနဲ့သူတို့ပြည်ဝင်ပြောင်းလဲမှုလုပ်တဲ့ခါမှာသူတို့တို့အန်ဒီရမရှိဘူးဆိုတော့ပဲသူတို့ခံယူဖို့ယုံကြည်ဖို့ပဲလိုတော့တယ်။ဒါမှမဟုတ်ကျွန်တော်ဒီကနေ့လာတွေ့လို့ပြောတာကကျွန်တော်ထိတ်ဆုံးမှရှိတဲ့ဝင်ကြီးအနေနဲ့ဒီပြည်ဝင်ပြောင်းလဲမှုလုပ်ငန်းတွေကိုအကောင့်ထဲဖော်ဖို့အတွက်ကျွန်တော်တို့နိုင်ငံရေးရစိတ်ပိုင်းဖြတ်ထားမှု political will ရှိတယ်ဆိုတော့ကျွန်တော်လာပြောတာဖြစ်တယ်။ပြီးရင်သူတို့ကိုကျွန်တော်တို့လုပ်ပိုင်ခွင့်တွေပေးလိုက်တော့ကြောင့်မလို့ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုကျွန်တော်အနေနဲ့ခံယူဖို့အသင့်ရှိတယ်သူတို့ကိုလွှဲမချဘူးကျွန်တော်ကတာဝန်ခံဖို့အသင့်ရှိတယ်ဆိုတော့လာပြောတာဖြစ်တယ်။ပြီးရင်တော့နံပါတ်3ကတော့ဘာလို့ကျွန်တော်ကသူတို့တိုက်တွန်းတာလဲဆိုတော့ပြည်ဝင်ပြောင်းလဲမှုလှုပ်တိုင်းလှုပ်တိုင်းမှာပါဝင်ပတ်သက်တဲ့လူတွေအတွက်အရေးကြီးဆုံးကတော့ forward looking လို့ခေါ်တဲ့ရှေ့ကိုမျှော်တွေးလို့မှလှမ်းကျင်တဲ့စိတ်ရှိရမယ်။နောက်တစ်ခါ risk taking ပေါ့နော်။ဒါကြုံတွေ့တဲ့စွန့်စားမှုတွေကိုရင်ဆိုင်ရဲတဲ့စိတ်ရှိရမယ်။ဒီအခြေအနေ3ခုကိုကျွန်တော်ဝန်ထမ်းတွေစိတ်ထဲမှာရှိသွားအောင်ဝန်ထမ်းတွေယုံကြည်သွားအောင်ကျွန်တော်ဒီနေ့လာပြီးတော့မှတွေ့ဆုံဆွေးနွေးတာပါ
။ဝန်ကြီးအခုအရှိန်ဟုန်နဲ့ပြောင်းနေအောင်သမရာဦးသိန်းစိန်ပါဝင်အကြီးအကဲများနဲ့တခြားဝန်ကြီးဌာနတွေရောဝန်ကြီးနဲ့အတူလိုက်ပါမှုဘယ်လောက်ရှိပါလဲခင်ဗျာ
ဌာနတစ်ခုနဲ့တစ်ခုသဘောတဘောမတူတော့တယောက်တယောက်နဲ့သွားတဲ့တုံချင်းတော့တူမှာမဟုတ်ဘူးပေါ့ကျွန်တော်ဌာနအနေနဲ့ကတော့နိုင်ငံတော်သမရာဦးသိန်းစိန်ကိုယ်တိုင်ကိုကဝန်ကြီးဌာနအလုံးကိုကျွန်တော်တို့ကလင်းလင်းမြန်းမြန်ကျွန်တော်ကပြောင်းလဲဖို့ဆိုတော့မှတိုက်တွန်းနေတယ်ကျွန်တော်တို့အကောင့်တွေပေါ်လာနောက်တစ်ခုကတော့ကျွန်တော်တို့ပြန်ကြဲရေးဝန်ကြီးဌာနအနေနဲ့သူများဝန်ကြီးဌာနတွေတဲ့ပြောင်းလဲမှုကိုကျွန်တော်ပို့ပြီးတော့မြန်တဲ့နယ်တို့ကျွန်တော်ကယုံကြည်တယ်သမရာကြီးကဒီတိုင်းပဲလမ်းညွှန်တယ်ဘာဖြစ်လို့ဆိုတော့ပြန်ကြားရေးလုပ်ငန်းတွေကပြည်သူတွေကိုသတင်းချက်လက်ပေးမှာ哦အဲ့တော့ပြည်ဝင်ပြောင်းလဲမှာပါဝင်ဆောင်ရွက်နေတဲ့ပြည်သူတွေအနေနဲ့အရေးသွေးပြည့်ဝတဲ့သတင်းတွေမှန်ကန်တိကျတဲ့သတင်းတွေမြန်မြန်ရမှသာလင်ဟလာဒီမိုကရေစီရဲ့အနှစ်သာရတစ်ခုဖြစ်တဲ့ပြည်သူတွေကိုလုပ်ပိုင်ခွင့်ပေးခြင်း empowerment ပေါ့ to the people ဆိုတဲ့ဟာကိုကျွန်တော်အကောင့်တွေပုံမှာဖြစ်တယ်ဒါမှမဟုတ်သူများတွေပြောင်းနေတဲ့အဲမှာကိုကျွန်တော်တို့ကရှေ့ရနေပို့တော့ဥဆောင်ပြီးတော့မှပို့မြန်မြန်ပြောင်းတဲ့နေဒါမှမဟုတ်မှလာတဲ့ပြည်သူတွေကကျန်တဲ့ဝင်းထဏတွေပြည်ပြောင်းလဲမှုတွေမှာပါဝင်ဆောင်ရွက်နိုင်မှုအတွက်လိုအပ်တဲ့သတင်းချက်တွေရမှာဖြစ်တယ်
ပြည်တော်စုဝင်ကြီးဦးရထုတ်ကို RFA အထူးကျေးဇူးတင်ပါတယ်ခင်ဗျာ